ီပတ်တော်တရုတ်နဲ့ပတ်သက်တဲ့မြန်မာသဘောထားအမျိုးမျိုးကိုလေ့လာသုံးသပ်ထားတဲ့စာတမ်းနှဆောင်းကိုအချင်းချင်းတင်ပြပါမယ်။မြန်မာ့ကိမြန်မာစာပေမှာဖော်ပြတဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကိုဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်မှာပါရဂူဘွဲ့ချန်ပီယံစုနေသူကိုမင်းစင်ကရေးထားပါတယ်။သူစာတမ်းကိုဂျာမနီအာရှလေ့လာရေးစာဆောင်မှာ2012ကဖော်ပြပါတယ်။ဘေကျင်းအခြေစိုက်အရှိတောင်အာရှလေ့လာရေးဌာနကသူတီတီစုံချင်ရန်ကလည်းမြန်မာပြည်ကတရုတ်သဘောထားကိုလေ့လာပြီးလွန်ခဲ့တဲ့ဒီဇင်ဘာလကစာတမ်းထုတ်ဝေထားပါတယ်။တရုတ်နဲ့ပတ်သက်တဲ့မြန်မာပြည်ကသဘောထားအမြင်တွေကိုလေ့လာသုံးသပ်ပြီးတင်ပြထားတဲ့စာတမ်းတွေဖြစ်ပါတယ်။1988မှာစစ်အစိုးရတက်လာပြီးတရုတ်အားကိုးချိန်ကစပြီး2017တည်းအထိဖြစ်တဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကိုကိုမင်းစင်ကရေးထားပါတယ်။ဘကပရဲ့ဒံကိုခံခဲ့ရတဲ့မဆလာစစ်ဘူးအချို့ရဲ့ကိုရင်းမတန်းအချို့ကိုလည်းကိုးကားထားပါတယ်။ယူနန်နဲ့အင်ဒီဂျင်းဖြစ်တဲ့အသက်မြန်မာပြည်မှာတရုတ်တီကြီးစိုးလာလို့မြမယင်ကြီးမှုကွယ်ပြောက်မှာကိုစိုးရင်နဲ့လူတို့ဒေါ်အမာရဲ့အမေ့ရှေးစကားကိုလည်းကောက်နှုတ်ပေါ်ပြထားပါတယ
်။စေစိုးရကောင်းမှုကြောင့်တရုတ်တွေများပြားလာတဲ့အတွက်မြမလူအဖွဲ့အစည်းပြောင်းလဲလာပုံကိုအခြားစာရေးဆရာတွေကလည်းဖော်ပြပါတယ်။ဝင်းစီသူနေဝင်းမြင့်စူးငှက်ညီပုလေးတို့ရဲ့ရေးသားကိုကိုးကားထားပါတယ်။ဦးသိန်းစိန်စိုးရခေရောက်တော့တရုတ်ကြီးစိုးမှုကိုအလေးပေးဖော်ပြရမှာအလဲမင်းမီဒီယာအုပ်စုကထင်ရှားပါတယ်။မြေစုံဆယ်စန့်ကျင်ရေးမှာစာနယ်ဇင်းလောကတစ်ခုလုံးလိုလိုပါဝင်လာတာတွေ့ရပါတယ်။တရုတ်ပြည်ဟာအားကျစရာမဟုတ်ဘူးလို့မြန်မာတွေကယူဆပုံရပါတယ်။မြန်မာပြည်သူတွေစင်ရဲရဲနဲ့လေလေစစ်ဆိုးရနဲ့ပေါင်ပြီးစီးပွားရှာတဲ့တရုတ်ကိုအမြင်ကပ်လေလေဖြစ်လာပါတယ်။တရုတ်ဟာအကြက်တဲဖြစ်လာရင်နေဆက်တိုင်းရင်းသားပြည်ပခါကိုမီးမွေပြီးဖိအားပေးနိုင်တယ်လို့ကိုမင်းစင်ကသုံးသပ်ပါတယ်။
ဦးသိန်းစိန်အစိုးရတက်လာခြင်းကစပြီးတရုတ်နဲ့ပတ်သက်တဲ့အမြင်အမျိုးမျိုးမြမလူပေါင်းမှာပေါ်ထွက်လာတာတွေ့ရပါတယ်။ဒီအထက်မှာအရသာအသင်းအဖွဲ့တွေဟာတရုတ်ကိုအကောင်းမမြင်နိုင်ကြတဲ့အတွက်တရုတ်မြန်မာဆက်ဆံရေးပါထိခိုက်လာတယ်လို့စုံချင်ရန်ကဆိုပါတယ်။လက်ရှိအစိုးရလက်ထက်ရောက်မှာတရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာတာဖြစ်ပါတယ်တဲ့။မြမအစိုးရကတော့တရုတ်ကိုကောင်းတဲ့ဘက်ကမြင်ပါတယ်။ငွေကြေးအတတ်ပညာနဲ့အခြားကိစ္စတွေမှာတရုတ်အားကိုးနေရတာကိုမြန်မာအစိုးရထိတ်တန့်အရာတန်းတွေကသဘောပေါက်ပါတယ်။ဒါပေမဲ့စစ်အစိုးရဟာတရုတ်ကိုမိခိုအားထားလွန်းတဲ့အတွက်မြန်မာပြည်မှာတရုတ်ဩဇာကြီးမားလာမှာဆိုရင်လည်းအရာရှိတွေကတော့တရုတ်ကိုကြီးမိခိုနေတဲ့အဖြစ်ကိုရက်ဆိုင်လိုပုံရပါတယ်တဲ့
။နိုင်ငံရေးပါတီ80လောက်ရှိတဲ့အထက်မှာတရုတ်ကိုအကောင်းမြင်တာမျိုးရှိပေမဲ့အများစုဟာတရုတ်ပြည်အကြောင်းကောင်းကောင်းမသိကြတဲ့အတွက်နားလည်မှုလွယ်မှာပြီးတရုတ်ဆန့်ကျင်ရေးလှုပ်တာတွေရှိတယ်လို့ဆုံးချင်ရန်ကဆိုပါတယ်ဒီမိုကရေစီသဘောကိုနားမလဲတော့စစ်ဆိုးရဆန့်ကျင်ရေးနဲ့တရုတ်ဆန့်ကျင်ရေးကိုဒီမိုကရေစီလို့ထင်နေတာတွေလည်းရှိပါတယ်ဒါကြောင့်စစ်ဆိုးရနဲ့တရုတ်ဆိုးရသဘောတူခဲ့တဲ့စီမံကိန်းကိုပြန်လည်ဆန်းစစ်ဖို့တောင်းဆိုတဲ့နိုင်ငံရေးပါတီတွေရှိပါတယ်တရုတ်ဆန့်ကျင်ရေးလှုပ်ပြီးရွေးကောက်ပွဲစည်းရုံးရေးဆင်းတယ်လို့ဖြစ်နေပါတယ် NLD ပါတီဝင်တွေမြစ်ဆုံဆန့်ကျင်ရေးနဲ့လက်ပရောင်းတောင်ဆန္ဒပြပွဲမှာပါဝင်ကြပေမဲ့ဒေါ်ဆန်းစုကြည်ကတော့တရုတ်ကိုကောင်းတဲ့ဘက်ကမြင်တယ်လို့စုံချင်ရန်ကဆိုပါတယ
်။ရခိုင်တိုင်းရင်းသားများတူတက်ရေးပါတီရှေ့ဆောင်တဲ့နိုင်ငံရေးပါတီလေးတွေမှာအမျိုးသားစိတ်ဓာတ်ပြင်းထန်ကြတာမို့စစ်တပ်နဲ့တရုတ်ဆန့်ကျင်ရေးလှုပ်ပြီးစည်းဝေးဆင်းနေကြတယ်လို့စုံချင်ရန်ကဆိုပါတယ်။မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းကိုပြန်လည်ဆန်းစစ်တဲ့ဥပဒေပြဋ္ဌာန်းဖို့ကြိုးပမ်းတဲ့အပြုအမူဟာတရုတ်ဆန့်ကျင်ရေးလှုပ်ဆော်တယ်လို့ဖြစ်နေပါတယ်တဲ့။လူပုံများတဲ့စေအစိုးရကိုအကူအညီပေးတဲ့တရုတ်ကပါရန်ရှားလာတာဖြစ်ပါတယ်။အရသာအဖွဲ့တွေရဲ့တရုတ်ဆန့်ကျင်ရေးကြောင့်လက်ရှိအစိုးရဟာတရုတ်နဲ့ပတ်သက်ရင်ဆုံးဖြတ်ဖို့ခက်ခဲလာတာတွေရှိပါတယ်။တရုတ်ကအရသာအဖွဲ့တွေကအထင်မှားအမြင်မှားဖြစ်အောင်လုပ်တဲ့နေရာမှာရှစ်သိန်းလုံးမျိုးဆက်အဖွဲ့ဟာရှေ့ဆုံးကဖြစ်တယ်လို့ဆုံးချင်ရန်ကဆိုပါတယ်။လက်ထိုးဖြစ်တင်တယ်လုပ်တဲ့တရုတ်ကိုပတိအချို့ရှိတာနဲ့တရုတ်မကောင်းဘူးလို့ပြောတာသဘောဝမကျဘူးလို့ဆိုပါတယ်။တရုတ်ကိုမှန်ကန်စွာရှုမြင်တတ်ဖို့လိုပါတယ်တဲ့မြမလူအဖွဲ့အစည်းမှာတရုတ်ကိုမကောင်းမြင်နေဦးမှာဖြစ်ပေမဲ့အပြုသဘောနဲ့ဘက်ဆုံဆောင်ရွက်နိုင်ရင်အမြင်ပြောင်းလဲလာပြီးတရုတ်မြန်မာဆက်ဆံရေးကိုဓမ္မဒိဋ္ဌံကြကြဆင်ခြင်နိုင်လိမ့်မယ်လို့တရုတ်ပညာရှင်ဆုံးချင်ရန်ကသုံးသပ်ထားပါတယ်ခင်ဗျာ